တရုတ်ပြည်ကိုလျှက်စစ်ဒဏ်အားပေးပူရေးအတွက်ကချင်ပြည်နယ်ဧရာဝတီမြစ်ဆုံမှာရေကာတာတည်ဆောက်တဲ့စီမံကိန်းစတင်အကောင်အထည်ဖော်နေပါပြီ။သံလွင်ရေကာတာစီမံကိန်းကိုတော့မြန်မာဘက်ကရောထိုင်းဘက်ကရောကန့်ကွက်ဆန္ဒပြကြတဲ့အတွက်ဆိုင်းငံ့ခဲ့ရပါတယ်။ဒါပေမဲ့လွန်ခဲ့တဲ့မတ်လနောက်ပိုင်းမှာတရုတ်အစိုးရပိုင်ကုမ္ပဏီ၃ခုသံလွင်ရေကာတာစီမံကိန်းကိုဥဆောင်အကောင်အထည်ဖော်ဖို့ဆုံးဖြတ်ပါတယ်။တရုတ်မြန်မာထိုင်းနိုင်ငံသုံးနိုင်ငံဖက်ဆက်စီမံကိန်းဖြစ်ပြီးထုတ်လုံမဲ့ရေအားစရစ်ကိုတရုတ်နဲ့ထိုင်းနိုင်ငံကိုရောင်းချပါလိမ့်မယ်။အမေရိကန်ဒေါ်လာ3,900ယင်းပြီးမီဂါဝတ် 9,000 ကျော်ထုတ်လုံမဲ့တာဆန်းရေအားစရစ်စီမံကိန်းပါပဲ။ဆောက်လုပ်ပြီးစီးသွားရင်အရှိတောင်အရှမှာအရေးအကြီးဆုံးရေအားစရစ်ဖြစ်လာပါလိမ့်မယ်။တရုတ်ပြည်နဲ့ထိုင်းနိုင်ငံကိုဖျက်ဆီးဆင်းတဲ့အပိုင်းမှာကန့်ကွက်ဆန္ဒပြမှုတွေရှိတဲ့အတွက်ရှမ်းပြည်တောင်ပိုင်းကတာဆန်းရေကာတာကိုအရင်ဆုံးတည်ထောက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပုံရပါတယ်။ယူနန်ပြည်နယ်အပိုင်းမှာရေကာတာတိဆောက်ခွင့်ရပ်ဆိုင်ထားတဲ့အတွက်မြစ်လက်တက်မှာရေကာတာအသေးစားတစ်ခုသာတိဆောက်နိုင်ပါသေးတယ်။မြန်မာနဲ့ထိုင်းကိုပိုင်းခြားထားတဲ့တန်လွင်မြစ်အပိုင်းကရေကာတာစီမံကိန်းကိုလည်းရပ်ဆိုင်ထားရပါတယ်
။ရေကာတာတိဆောက်နိုင်တဲ့အတွက်အဓိကအကျိုးကျေးဇူး၃ခုရနိုင်ပါတယ်။တရုတ်ပြည်မှာလို့မြစ်ရေလွှမ်းမိုးတာကိုဟန်တာနိုင်ပါတယ်။ရီအားလျှက်စစ်ဆက်ရုံကလျှက်စစ်တပ်အားထုတ်ယူနိုင်ပါတယ်။ရီကာတာကြောင့်ဖြစ်ပေါ်လာတဲ့ဆဲကနေရေသွဲယူပြီးစိုက်ပျိုးရေးလုပ်နိုင်ပါတယ်။ဒါပေမဲ့တန်လွင်မြစ်မှာရေလွှမ်းမှုတဲ့အန္တရာယ်မရှိပါဘူး။တန်လွင်ရီအားလျှက်စစ်ဟာပြည်ရင်းမှာသုံးဆွဲဖို့မဟုတ်ဘဲပြည်ပကိုရောင်းစားဖို့ဖြစ်ပါတယ်။ဒါကြောင့်တန်လွင်မြစ်အောက်ပိုင်းရှမ်းကရင်နီနဲ့ကရင်ပြည်နယ်မှာရီကာတာ၅ခုစောက်လုပ်ပြီးရေအားလျှက်စစ်ထုတ်ယူမယ့်စီမံကိန်းကိုဒေသခံတိုင်းရင်းသားနဲ့နိုင်ငံသားရောက်မြန်မာပြည်သားတွေကန့်ကွက်နေတာအတော်လေးကြာနေပါပြီ
။သံလွင်မြင့်ဝန်းဒေသမှာနေထိုင်သူ6သန်းလောက်ရှိမယ်လို့ခန့်မှန်းပါတယ်။ရှမ်း၊ကိုကံ၊ဝ၊လာဟု၊ပလောင်၊ပဒောင်၊အခါ၊ကရင်၊ကရင်နီနဲ့မွန်စသဖြင့်လူမျိုးပေါင်းစုံနေထိုင်ရာမြေဝန်းဒေသဖြစ်ပါတယ်။ဧရာဝတီမြစ်ပါရေကာတာတွေတိဆောက်ပြီးလျှက်စစ်တအားထုတ်ယူမယ့်အစီအစဉ်မှာအကျိုးအမြတ်ခံစားရမှာကဗမာစီအစိုးရထိုင်းနယ်တရုတ်သားဖြစ်ပြီးဒေသခံတည်သူလူထုကတော့နေနာဆုံးရှုံးပြီးဘဝပြတ်ဖို့သာများတာမို့သဘောဝပဝင်ကျင်ထိမ့်သိမ်းရေးကိုစိတ်ဝင်စားတဲ့ NGO တတိပုဂ္ဂလအဖွဲ့ဝင်တွေစုပေါင်းပြီး1999မှာ Selwing Watch ကိုအရာဝတီမြင့်စောင့်ချက်ရေးအဖွဲ့ကိုတည်ထောင်ပါတယ်။ရွေချက်ကရေကာတာဆန့်ကျင်ရေးလှုပ်ရှားမှုလှုပ်ဖို့နဲ့တန်လွင်မြင့်ထိမ့်သိမ်းရေးသဘောတရားကိုနားလည်အောင်ပညာပေးဖို့ပဲဖြစ်ပါတယ်။
ရှိကာတာတိဆောက်မှုကြောင့်နစ်နာဆုံးရှုံးမဲ့ဒေသခံတွေကလည်း Burma Rivers Network ခေါ်မြမမြစ်ချောင်းကွန်ရဲ့အဖွဲ့ကိုဖွဲ့စည်းပြီးပတ်ဝန်းကျင်ထိန်းသိမ်းရေးရေကာတာဆန့်ကျင်ရေးလှုပ်ရှားမှုတွေလုပ်နေကြပါတယ်။ရှမ်းပြည်တောင်ပိုင်းတန်လွင်မြစ်ပေါ်မှာတိဆောက်မဲ့တာဆန်းရေကာတာဟာအကြီးဆုံးဖြစ်ပါတယ်။ဒါကြောင့်တာဆန်းဆယ်ဖြစ်ပေါ်လာရင်ရေမြုပ်မဲ့နေရာကပိုများပါတယ်။ဒီဒေသမှာလက်နက်ကင်ပတိပက္ခရှိနေတာကိုအကြောင်းပြပြီးလွန်ခဲ့တဲ့10နှစ်ကျော်ကလေးကဒေသခံတွေကိုအတင်းအဓမ္မရွှေ့ပြောင်းတာမို့တာဆန်းစီမံကိန်းကိုလူသိများပါတယ်။တာဆန်းဟာတန်လွင်မြစ်ကိုဖြတ်ကူးနေကြဖြစ်တဲ့ဂရုစိတ်လှေစိတ်အဖြစ်အရေးပါတဲ့နေရာလေးဖြစ်ပါတယ်။ဗမာအစိုးရကတာဆန်းတရားကိုဆောက်လုပ်ပြီး1998ကစတင်အသုံးပြုနေပါတယ်။ဘလူးချောင်းရေအားလျှက်စစ်မှာပြည်မကသာအကျိုးခံစားရပြီးကရင်နီဒေသဟာအမှောင်ဖုံးနေတုန်းလို့ဆိုပါတယ်။
ပြည်သူလူထုအကျိုးကို24နာရီပတ်လုံးပြေဖို့နေတော့ဘလူးချောင်းရေအားလျှက်စစ်ဓာအပိဆက်ယုံဆိုတဲ့အနှစ်50ပြည့်ဆောင်းပါးကိုမလ29ရက်နေ့ထုတ်မြမအလင်းသတင်းစာမှာဖော်ပြပါတယ်။လော်ပီတာလျှက်စစ်ဓာအပိဆက်ယုံတိဆောက်ပုံကိုအသေးစိတ်ရေးသားပြီးပထမဆုံးသောရေအားလျှက်စစ်စီမံကိန်းအောင်မြင်ကြောင်းဖော်ပြတဲ့ဆောင်းပါးဖြစ်ပါတယ်။လော်ပီတာရေအားလျှက်စစ်ကြောင့်ဒုက္ခရောက်ပြီးဘဝပြတ်သွားတဲ့ကယင်းနီကယားတိုင်းရင်းသားတွေအကြောင်းပြည်သူအလွန်နေပါတယ်။ဒါကြောင့်မန္တလေးမြေရေကာတာစီမံကိန်းရဲ့အန္တရာယ်အကြောင်းကိုပထမဦးဆုံးတင်ပြသူဟာကရင်နီဖွံ့ဖြိုးတိုးတက်ရေးသုတေသနအဖွဲ့ဖြစ်ပါတယ်။လော်ပီတာရေအားလျှက်စစ်စီမံကိန်းကရတဲ့ခါပြီးတဲ့အတွေ့အကြုံတွေကိုအခြေခံပြီးရေးထားတဲ့86မျက်နှာစာရန်းကိုအင်္ဂလိပ်၊မြန်မာ၊ထိုင်း၊တရုတ်ဘာသာ၄ဘာသာနဲ့2004ခုနှစ်ကထုတ်ဝေပါတယ်။တကယ်တော့တန်ခွင်ရေကာတာစီမံကိန်းကိုဒေသခံတွေကစာနာပြကန့်ကွက်နေတာ10နှစ်ကျော်နေပါပြီ။ယူနန်ပြည်နယ်မှာကန့်ကွက်ဆန္ဒပြတာကိုတရုတ်အစိုးရကဂရုပြုတဲ့အတွက်ရေကာတာစီမံကိန်းတွေကိုရပ်ဆိုင်းတရပါတယ်။မြန်မာပြည်မှာတော့လူထုဆန္ဒကိုလေးစားမှုမရှိတာကြောင့်တန်လွင်ရေကာတာစီမံကိန်းအကောင့်ထည့်ဖို့တရုတ်ကုမ္ပဏီတွေကစီစဉ်နေတာဖြစ်ပုံရပါတယ်ခင်ဗျာ။